အင်တာနက်ပေါ်ကနေတရားမဝင်ဖုံးဆက်သွယ်မှုဝန်ဆောင်မှုပေးနေတာတွေကိုတရုတ်နိုင်ငံမှာပိတ်ဆို့လိုက်ပြီလို့တရုတ်အစိုးရကကြေညာလိုက်ပါတယ်။လူကြိုက်များပြီးဈေးသက်သာလာတဲ့အမေရိကန်ကုမ္ပဏီကြီး Skype လို့အင်တာနက်ဖုန်းလိုင်းဝန်ဆောင်မှုကိုအသုံးပြုနေကြတဲ့တရုတ်နိုင်ငံသားတွေအားလုံးကိုထိခိုက်သွားစေခဲ့ပါတယ်။တရုတ်ရဲ့သတင်းဆက်သွယ်နည်းပညာနဲ့စက်မှုဝန်ကြီးဌာနကဝန်ကြီးဌာနရဲ့ website ထဲမှာအခုလိုပိတ်ဆို့မဲ့အကြောင်းကိုအကျဉ်းချုပ်ပြီးဖော်ပြထားပါတယ်။ဘလို့အရေးယူမှုတွေနဲ့ပိတ်ဆို့မဲ့နောက်အချိန်ဘလောက်အတော်အတွင်းမှာပိတ်ဆို့မယ်ဆိုတဲ့အသေးစိတ်တွေကိုဖော်ပြထားခြင်းမရှိပါဘူး။တရုတ်အစိုးရဟာအစိုးရပိုင်းဖြစ်တဲ့ China Telecom Company နဲ့ China Unicom Company နှစ်ခုတို့ကိုပဲကွန်ပျူတာနဲ့ချိတ်ဆက်ပြီးအင်တာနက်ပေါ်ကနေဖုန်းဆက်သွယ်မှုဝန်ဆောင်ပေးခြင်းကိုလုပ်ကိုင်ခွင့်လိုင်စင်ပေးထားတာဖြစ်ပါတယ်။ဘေဂျင်းစာတိုက်နဲ့ဂျီနန်ဆက်သွယ်တက္ကသိုလ်ကြီးကပါမောက်ကခန်ကီလီကဒီပိတ်ဆို့မှုဟာ Skype လို့ကုမ္ပဏီမျိုးကိုအစိုးရကုမ္ပဏီတွေကဈေးချင်းမရှင်နိုင်လို့တစ်ဖက်သက်စီးပွားရေးအရာကာကွယ်ထိုးနှက်တိုက်ခိုက်ခြင်းသာဖြစ်ပြီးတော့အင်တာနက်ဖုန်းကိုဈေးသက်သက်တာတာနဲ့တုံးဆွဲနေကြတဲ့တရုတ်ပြည်သူတွေမှသာနစ်နာလိမ့်မယ်လို့ပြောဆိုခဲ့ပါတယ်ခင်ဗျာ